လတမကလုံခြုံရေးကောင်စီရဲ့ဇူလိုင်လအလှည့်ချဥက္ကဋ္ဌစွီဒင်တမန်ကြီးကလုံခြုံရေးကောင်စီရဲ့ဆွေးနွေးပွဲအစီအစဉ်မှာမြန်မာရေးထည့်သွင်းစဉ်းစားဖို့အရေးကြီးတဲ့အကြောင်းပြောကြားခဲ့ပြီးဇူလိုင်23ရက်နေ့မှာတကားပိတ်ဆွေးနွေးပွဲတက်ကျင်းပဖို့စီစဉ်ထားကြောင်းတင်းတောက်တွေကိုတင်းင်းလာနေကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာဒုက္ခသည်ရေအခြေရှာနိုင်ဖို့လည်းမြန်မာအစိုးရကိုဆက်ပြီးဖိအားပေးကြဖို့လိုအပ်မယ်လို့သူကပြောခဲ့ပါတယ်။အပြည့်အစုံကိုဒေါ်လှလတန်ကတင်ပြပေးပါမယ်ရှင်
။ဇူလိုင်လတွင်လုံခြုံရေးကောင်စီရဲ့အလှည့်ချဥက္ကဋ္ဌဖြင့်တာဝန်ယူရတဲ့ကုလသမဂ္ဂဆိုင်ရာစွီဒင်တာမတ်ကြီးအိုလက်စကူချ်ကလုံခြုံရေးကောင်စီရဲ့ဒီလအတွင်းစီဝေးပွဲအစီအစဉ်မှာမြမအရေးကိုဇူလိုင်လ23ရက်နေ့ဒီကပိတ်စီဝေးပွဲကျင်းပဖို့စီစဉ်ထားတဲ့အကြောင်းတင်လာနေကဒင်းတောက်ကြီးကပြောခဲ့ပါတယ
်။ Myanmar you know the Security Council visited not that long ago.
အလုံးကြီးတဲ့အတိုင်းမှာပဲမြန်မာနိုင်ငံကိုလုံခြုံရေးကောင်စီဖွဲ့ဝင်တွေကြာခင်တုန်းကတွေ့ရောက်ခဲ့ပါတယ်။မြမအရေးကိုလုံခြုံရေးကောင်စီစီဝေးမှာဆက်ပြီးတော့ထည့်တင်သွားဖို့ကအရေးကြီးတယ်လို့ထင်ပါတယ်။ဇူလိုင်လ23ရက်နေ့မှာကုလသမဂ္ဂထူးကိုယ်စားလှယ်ကလုံခြုံရေးကောင်စီမှပထမဆုံးလာပြီးတော့အစီအခံမှုရှိပါတယ်။သူကမြန်မာနိုင်ငံကိုတွေ့ရောက်ခဲ့ပြီးပါပြီ
။လုံခြုံရေးကောင်စီဖွဲ့ဝင်တွေအနေနဲ့မြန်မာနိုင်ငံအရင်းနဲ့ပတ်သက်လို့ဒီကိစ္စစီဝေးရာမှာအစီအခံတင်ပြသူတွေနဲ့မြန်မာနိုင်ငံကိုဇွန်လ7ရက်နေ့20ရက်နေ့ကတွေ့ရောက်ခဲ့တဲ့အတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစထရနာဘူဂနာအပြင်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီတို့လည်းပါဝင်မှာဖြစ်ပါတယ်။မစ္စတာဂရန်ဒီဟာမကြာတိမီကအတွင်းမှုချုပ်ဂူဒရက်စ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကိုနှစ်ရက်ကြာတွားရောက်စဉ်လိုက်ပါတွားခဲ့သူလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်မှာအာဆာရူဟင်ဂျာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုမြန်မာစစ်တပ်ကတုံ့ပြန်ခဲ့တဲ့ငြင်းငြင်းရှင်းလင်းရေးကြောင့်ရူဟင်ဂျာဒုက္ခသည်9သိန်းနီးပါးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြရတာဖြစ်ပြီးရူဟင်ဂျာဒုက္ခသည်တိဘက်ကဟာလူမျိုးစုလိုက်ရှင်ဖယ်ရှားမှုလို့ကုလသမဂ္ဂနဲ့လူချင်းရေးကောင်စီရဲ့အဖွဲ့ဝင်နိုင်ငံချို့တို့ကတုံ့တက်ခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်လေလူချင်းရေးကောင်စီအဖွဲ့ဝင်တွေနဲ့ဧပြီလ28ရက်နေ့ကနေမေလ2ရက်နေ့ထိမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်တို့ကိုတွားရောက်ခဲ့ပြီးခီးစဉ်ပြမေလ9ရက်နေ့မှာကောင်စီအဖွဲ့ဝင်တွေကအကြီးညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီအကြီးညာချက်မှာ UNHCR, UNDP နဲ့မြန်မာအစိုးရကြားလူရင်းကြဒုက္ခတွေဒီနေရရင်တိခါရှိရှိပြန်နိုင်ရေးတွေ MOU စာချုပ်လွှာထိုးဖို့တိုက်တွန်းခဲ့တယ်လို့အကြမ်းဖက်ကျူးလွန်သူတွေကိုလည်းအပြစ်ပေးအရေးယူဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။လူမျိုးရေးကောင်စီအနေနဲ့မြန်မာအရေးနဲ့ပတ်သက်လို့ဆက်လက်ဆောင်ရွက်သွားမယ့်အချက်တွေကိုကျေကျဥက္ကဋ္ဌစွီဒင်တာမတ်ကြီးကအခုလိုပြောခဲ့ပါလေ
။ On Myanmar what happens next?
မြန်မာလူမျိုးရေးကောင်စီမှာရှေ့ဆက်ဘယ်လိုဆောင်ရွက်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကောင်စီဖွဲ့ဝင်တွေကြားမှာညဝေခံစားကြတာကအဖွဲ့ဝင်တွေမြန်မာနိုင်ငံကိုရောက်ခဲ့ပြီးရခိုင်ပြည်နယ်မှာအခြေအနေတွေပိုကောင်းလာလိမ့်မယ်လို့မျှော်လင့်ပါတယ်။ရိုညာဒုက္ခသည်တွေဘေးကင်းလုံခြုံစွာမြန်မာနိုင်ငံကိုသူတို့ရဲ့ဆန္ဒလျောက်ပြန်နိုင်ကြလိမ့်မယ်။အခြေအနေတွေဟာလည်းသူတို့စိတ်ချရလောက်တဲ့အခြေအနေတွေဖြစ်ဖို့လိုလိမ့်မယ်။ဒီလိုလုံနိုင်မှုကယုံကြည်မှုတည်ဆောက်ဖို့လိုအပ်ပါတယ်။ဖြစ်ပျက်ခဲ့တဲ့အခြေအနေတွေရရိုညာတွေဘက်ကစိတ်မချနိုင်ပဲဖြစ်နေကြသေးတာကိုကျွန်တော်တို့ကလည်းနားလည်ပါတယ်။နောက်ခြေလမ်းတစ်ခုကတော့မြန်မာဘက်ကနားလည်ထားဖို့ကအဆောက်အဦတွေဆောက်ပေးရမကယုံကြည်စိတ်ချရအောင်လေအခြေအနေတွေဖန်တီးပေးဖို့လိုပါတယ်ဒီတော်တွေမှာဘင်္ဂလားဒေ့ရှ်ပါရောက်နေကြတဲ့ဂရိုညာဒုက္ခသည်တွေကိုကူညီဖို့လိုပါတယ
်ဒါပြင်လုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့ခီးစဉ်အပြန်ဇွန်လ10ရက်နေ့ကထိုးစင်ကောင်စီဥက္ကဋ္ဌကကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးနဲ့ဘင်္ဂလားဒေ့ရှ်တမန်ကြီးတို့ထံဂရိုညာရင်းနဲ့ပတ်သက်လို့ရက်30အတွင်းတုံ့ပြန်မှုစာတွေပေးဖို့ခဲ့တာဖြစ်ပါတယ်အဲ့ဒီစာတုံ့ပြန်မှုနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးဟောက်တူစွမ်းကိုမေးမြန်းခဲ့ပါလေ
။အဘိမတ်ကလူမျိုးကောင်စီဖွဲ့ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကိုသွားခဲ့တဲ့ခီးစဉ်မှာမြန်မာနိုင်ငံလည်းပဲ30နဲ့အမေတရက်သွားခဲ့တာ哦။အဲ့တော့တပိတခါကျတော့ follow up အနေနဲ့ပေါ့လေဒီလူမျိုးကောင်စီကနေပြီးတော့ကျွန်တော်ကျန်တဲ့တစ်ဆင့်ပေါ့ဗျာဟိုနိုင်ငံတော်အစိုးရကိုသူတို့ခီးစဉ်နဲ့ပတ်သက်ပြီးတော့ follow up သဘောမျိုးစာရေးတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့သိချင်တဲ့အချက်လေးတွေကျွန်တော်တို့ကိုမေးတာပေါ့သူတက်စစ်ပေါ်မှုတွေပါလိမ့်ရှိတယ်သူတို့ခီးစဉ်နောက်ပိုင်းအဲ့ဒါကိုကျွန်တော်စာပြန်ပြီးပါပြီစာပြန်ပြီးတော့အဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့သူတို့ကသူတို့ဒီလူမျိုးကောင်စီတဲမှာကျွန်တော်တွေဟုတ်ပေါ့ဘင်္ဂလားဒေ့ရှ်ကိုလည်းသူတို့စာရေးတယ်လေ
ဟုတ်ကဲ့
ဘင်္ဂလားဒေ့ရှ်ကလည်းသူစာပြန်ထားတယ်ကျွန်တော်ကလည်းပြန်ထားတယ်အဲ့တော့ကျွန်တော်ပြန်ထားတဲ့စာရင်းကိုသူတို့ကဒီ23ရက်နေ့မှာကျင်းပမယ်သူတို့ရဲ့ဥင်းကောင်စီအစည်းအဝေးမှာသူတို့ထိုင်ပြီးတော့ဆွေးနွေးကြမှာပါကျွန်တော်ပြန်တဲ့စာအကြောင်းကိုကြားပါပဲခင်ဗျအ
ဲ့ဒီစာထဲမှာကျမတို့ဖတ်လိုက်ရတာပါပေါ့လေနိုင်ငံတကာစုစည်းစစ်ဆေးအဖွဲ့ကိုလက်ခံဖို့တိုက်တွန်းထားတာလည်းပါတာတွေ့ရပါတယ်တမ်းမကြီးအဲ့ဒါနဲ့ပတ်သက်ပြီးတော့ပါ
မင်းကစုံစမ်းစစ်ဆေးရတော့ဒါကတော့အများပြောနေကြတဲ့ဟာတွေပါကျွန်တော်တို့ကတော့လည်းဟိုကြေညာချက်တွေထုတ်ပြကြပါနိုင်ငံတော်ဆွေးရအနေနဲ့ကျွန်တော်တို့ဒီအာဆာရဲ့တိုက်ခိုက်မှုပေါ့နော်ကျန်းဖက်ဖွဲ့ကတိုက်ခိုက်တယ်မ ဟလာကျွန်တော်2019ဩဂတ်ဟို25ရက်နေ့နောက်ပိုင်းမှာဖြစ်ပေါ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီစုံစမ်းစစ်ဆေးကိုကိုယ့်အကူကျွန်တော်လုပ်မယ်အဖွက်ဖွဲ့မယ်ပေါ့နော်အဲ့ဒီမှာလည်းပဲကျွန်တော်ဒီပါဟိုဟိုတယောက်ပါပါရှိမယ်ဒါကျွန်တော်တို့ကထွက်တဲ့စုံစမ်းစစ်ဆေးအဖွဲ့ဒီနေရာမှာတော့အကုန်ပါမို့ဗျာဟိုဆွဆဲချက်တွေရှိတဲ့ဟာတွေတက်တွေထောက်ထားတွေရနိုင်မဲ့ဟာတွေကျွန်တော်တို့ကစုံစမ်းစစ်ဆေးဖော်ထုတ်ဖို့အတွက်ဒါကျွန်တော်တို့ဟိုအဖွဲ့ဖွဲ့ဖို့ဆိုကျွန်တော်တို့အကျင့်ညာပြီးသားပါအဲ့ဒီတိုင်းပဲကျွန်တော်သွားမှာပါကျွန်တော်တို့ကတော့
လုံချိုကြီးကောင်စီကတိုက်တွန်းခဲ့တယ်လို့ဒွင်ကြဒုက္ခသူတွေနေရရင်ပြန်ရေးအတွက် UNHCR နဲ့ UNDP တို့နဲ့အတူမြန်မာအစိုးရကဇူလ6ရက်နေ့က MOU နားလည်မှုစာချုပ်စွာလက်မှတ်ရေးထိုးခဲ့တယ်လို့မြန်မာနိုင်ငံမှာလည်း UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးခွဲဖွင့်ဖို့ကိုလည်းသဘောတူခဲ့ပါတယ်။ခုလိုတိုးတက်မှုတွေရရှိပြီးမယ်လုံချိုကြီးကောင်စီနေနဲ့မြန်မာနိုင်ငံပေါ်ဆက်ဖြားအားပေးသွားမှာဖြစ်တယ်လို့အထက်ကဥက္ကဋ္ဌစကူချ်ကပြောပါလေ
။ The council I think has made some progress in Myanmar. We would have liked that discussion to have.
လုံချိုကောင်စီနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေရခဲ့တယ်လို့ကျွန်တော်ထင်ပါတယ်။ဒီလိုမျိုးဆွေးနွေးမှုတွေကိုအစောကြီးတည်းကလုပ်ခဲ့ရင်ကောင်းလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိအချိန်မှာတော့မြန်မာနိုင်ငံပေါ်မှာဆက်ပြီးတော့ဖြားတွေပေးသွားမှာဖြစ်ပါတယ်။ဒုက္ခသည်တွေဂုံတိတ်ခါရှိရှိနေရရင်ပြန်နိုင်ကြပြီးတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့လူနည်းစုအားလုံးလည်းကုန်တိတ်ခါရှိရှိနဲ့နေနိုင်ကြဖို့ဖြစ်ပါတယ်။ကောင်စီအနေနဲ့ဇန်နဝါရီ23ရက်နေ့မှာဆုံးထားပြီးတော့မြမအရေးကိုကန့်တွယ်ဖြစ်ရှင်းမှာဖြစ်ပါတယ်။အထူးကိုယ်စားလှယ်အစ်စ်ကိုခန့်အပ်နိုင်တာကအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်ပါတယ်။သူစင်ခန္ဓာကိုနားထောင်ကြရမှာပါ။တခြားအရေးပေါ်ညီလာခံတွေခေါ်ဖို့မလိုတဲ့အခြေအနေမျိုးရောက်ပါစေလို့ကျွန်တော်မျှော်လင့်ပါတယ်။ဒါအရေးကြီးပါတယ်
။လုံခြုံရေးကောင်စီအနေနဲ့ရိုဟင်ဂျာဒုက္ခသည်များနေရာရင်းကိုကုန်တိတ်ခါရှိရှိပြန်နိုင်ရင်ဒီခံကြီးနေမှာအကျန်းဖက်မှုကျိုးလွန်တဲ့လူအခွေချိုးဖောက်သူတွေကိုမြန်မာအစိုးရအနေနဲ့ထိတိရောက်ရောက်အရေးယူနိုင်ဖို့ခိုင်မာတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးလူအခွေမဟာမင်းကြီးရုံးနဲ့လည်းပြည်ပလေးလေးပူပေါင်းဆောင်ရွက်နိုင်ရေးအတွက်လုံခြုံရေးကောင်စီကဇူလိုင်လအစီအစဉ်ထုတ်ပြန်ချက်မှာတိုက်တွန်းထားပြီးထိတိရောက်ရောက်အရေးယူမှုတွေရှိခဲ့ရင်ကောင်စီအနေနဲ့ ICC ကိုနိုင်ငံတကာပြည်မှုခုံရုံးဒါမှမဟုတ်ပြစ်မှတ်ထားတန်ခါရည်ယူမှုတွေချမှတ်မှုတွေပါဝင်ပုံမူပြင်းထန်တဲ့ဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံပေါ်ချမှတ်ဖို့စဉ်းစားနိုင်တဲ့အခြေအနေရောက်နိုင်တယ်လို့လည်းဖော်ပြထားပါတယ်ရှင်။